မြန်မာနိုင်ငံကို300ကျားလောက်ခဲ့တဲ့ကလေးတငယ်နဲ့လက်နက်ကင်ပစိဖက်ကဆန်ရခုလက်သမကအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Campbell ကမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းကလေးတငယ်တွေကိုထိရောက်စွာအကာအကွယ်ပေးဖို့သူ့ခီးစဉ်ပြီးတိုက်တောင်းလိုက်ပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေရှိကုလသမကတောရောက်ခွင့်ပေးဖို့လည်းသူကစွန့်ကြားပါတယ်။ဒါပြင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ဒုက္ခသည်9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာစိုးရိမ်စရာကောင်းချောင်းနဲ့ပိုပြီးစိုးရိမ်ရတာကဒီဒေသတွေမှာကုလသမကကတည်တည်ချာချာစောင့်မကြည့်နိုင်တာဖြစ်ကြောင်းအင်္ဂါနေ့ရန်ကုန်မှာပြုတ်လွတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာအာဏာပိုင်တွေနဲ့သူဟာဖို့မလင်းနဲ့အပြုသဘောဆောင်ရှင်းလင်းခွင့်ရပေမဲ့ကလေးစစ်သားအုံဖြူမှုပပျောက်ရေးဆောင်ရွက်ပေးဖို့ပေးထားတဲ့ကတိတွေမြန်မာနိုင်ငံကဖြည့်ဆည်းရမှာလုံလောက်မှုမရှိကြောင်းမြန်မာစစ်တပ်အနေနဲ့ကလေးစစ်သားတွေကိုတပ်ကထောက်ခွင့်ပြုနေကြောင်းသက်တည်ထောက်တာတောင်းခံရမှာတုံ့ပြန်မှုနှေးကွေးကြောင်းသတင်းချက်လက်တွေတောင်းခံရင်နေရာဒေသအတည်ပြုချက်နဲ့ထိန်းသိမ်းထားတဲ့ကလေးစစ်သားကြောင်းကုလသမဂ္ဂကမေးမြန်းရင်မြန်မာစစ်တပ်ဘက်ကတုံ့ပြန်ဖြေကြားမှုဟာတခါတည်းမှာလာပေါင်းများစွာဒါမှမဟုတ်နှစ်နဲ့ချီကြာမြင့်ခဲ့တယ်လို့လည်း Miss Campbell ကပြောကြားခဲ့ပါတယ်